နိုင်ငံတကာရာဇဝတ်ပြစ်မှုဆန်ရာခုံရုံ ICC ကအပြစ်မရှိကြောင်းစင်ကြင်နဲ့လွတ်မြောက်ခဲ့တဲ့အိုင်ဘရီကိုစတမရာဟောင်းလော်ရင်ကဂူကိုဘယ်ဂျန်နိုင်ငံကလက်ခံဖို့သဘောတူလိုက်ပါတယ်။ICC ကသူ့ကိုချွင်းချက်နဲ့လွှတ်ပေးခဲ့တာဖြစ်တယ်။တမရာဟောင်းအနေနဲ့သူ့ကိုလက်ခံတဲ့နိုင်ငံမှသာညှိနှိုင်းရမှာဖြစ်ပါတယ်။ နောက်သူ့အမှုအကြောင်းနဲ့တက်ဆိုင်တဲ့မြင်းမြင်သက်သေတွေနဲ့ဆက်သွယ်ခွင့်မပြုလို့အမှုအကြောင်းကိုလည်းထုတ်ဖော်ပြောဆိုခွင့်မရှိပါဘူး။အပြစ်မရှိကြောင်းစင်ကြက်ချမှတ်ခံခဲ့ရတဲ့လော်ရင်ကဘက်ဘိုးကိုချွင်းချက်နဲ့လွှတ်တဲ့ကိစ္စကဥပဒေနဲ့မကိုက်ညီဘူးဆိုပြီးသူ့ရဲ့ရှေ့နေကရှောက်လဲခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။နိုင်ငံတကာရာဇဝတ်ပြစ်မှုဆန်ရာတရားစီရင်ရေးကိ ါတယ်ဂဘဘိုးနဲ့နောက်သူနဲ့အမှုတွဲဖြစ်တဲ့ချားဘယ်ဂိုဒီတို့ကိုလူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုမကျွလွန်ကြောင်းဇန်နဝါရီလ15ရက်နေ့က ICC ကအမိန့်ချမှတ်ခဲ့ပေမဲ့သူတို့ကိုလက်ခံတဲ့နိုင်ငံမရမချင်းလွတ်မပေးဘူးလို့ပြောဆိုထားတာပါIvory Coast နိုင်ငံမှာ2010နဲ့2011ခုနှစ်အတွင်းလူပေါင်း3000လောက်တေချေခဲ့ရတဲ့ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေမှာဒီပုံကိုယ်တွေပတ်သက်မှုရှိတဲ့အကြောင်းဖြစ်နေရှာရှာတက်တည်မပြနိုင်ဘူးလို့တရားသူကြီးတွေကပြောဆိုခဲ့တာပါ။တရားလိုရှိနေတဲ့ဘက်ကတော့အယူခံတင်ဖို့စီစဉ်နေကြပါတယ်ရှင်။